များလူကြီးဆိုတဲ့လူတွေလာဖို့လမ်းတွေဖဲဖဲပေးနေရလဲမသိပါဘူးဗြိတိန်နိုင်ငံမှာတော့မှဒီဘီယင်မာကြီးတို့ဝင်ကြီးချုပ်တို့အပြင်သွားလို့ရှိရင်အဆောင်ဆိုင်ကတစ်စီးနှစ်စီးတစ်ခါတလေအနောက်ကကားတစ်စီးလောက်ပဲပါတာသူတို့ကလည်းသူတို့လမ်းသူတို့သွားချမ်းတဲ့ကားတွေကလည်းကိုလမ်းကိုသွားပါပဲပဝင်းချင်ကလူတွေလည်းကိုလုတ်စရာလုံနေကြတာပဲထူးထူးခြားခြားရှင်းလာဖယ်လာမလုပ်ပါဘူး
ဘသူရင်တန်းကိုဖယ်ပေးခဲ့ရလို့ရောမဆုမြတ်မုံရဲ့
ကျွန်တော်ဖယ်ရတာမဟုတ်ပါဘူးကိုသားညုံဦးရဲ့ဝင်ကြီးလာမယ်ဆိုပြီးတော့စီပင်ကလမ်းပေးသေးတဲ့တွေကိုလိုက်ပြီးတော့ဖယ်ခိုင်းတဲ့အကြောင်းရေးထားတဲ့ blog တစ်ခုဖတ်မိလို့
အဲ့ဒါတခါခါတော့ကျွန်တော်စဉ်းစားမိတယ်ဝင်ကြီးဆိုတဲ့သူတွေကဖယ်ခိုင်းတာလားအောက်ကလူတွေကမျက်နှာရအောင်လို့ဖယ်ခိုင်းတာလားဆိုတာတကယ်တော့ဒီဖြစ်နေတဲ့အခြေအနေမှန်ကိုတိုင်းမီအတွက်တာဝန်ရှိတဲ့သူတွေကမမြင်သင့်ဘူးလားလို့ကျွန်တော်ကတွေးမိတယ်ဗျ
။သိကြတာပေါ့။အဲ့ဒါကြောင့်လဲຫນွေလားဆိုတဲ့ blogger ကအဲ့ဒါမျိုးတွေကိုထောက်ပြရေးနေတာလေ
။ဒါတွေကမလွဲတဲ့အရာတွေလေ။မလွဲတဲ့အရာတွေဖြစ်နေတယ်ဆိုတော့ပြည်စီခြင်းနဲ့ပေါ့နော်။ပြည်စီခြင်းနဲ့ဆိုအဲ့ဒီစာရေးပြီးတာပါ
။စိတ်ဝင်စားစရာပါလားဗျ။ပြောပါဦး။သူ့ရဲ့ blog မှာတခြားဘာတွေများဖတ်လို့ရသေးလဲဆိုတာ
။သူ့ blog ကအစ်စ်ပြန်ပြီးတော့လုပ်ထားတဲ့ blog ဆိုတော့အများကြီးတော့မရှိသေးဘူး။ဒါပေမဲ့ရေးထားသမျှ post တွေကတော့စာဖတ်တဲ့သူကိုတခုခုရစေခြင်းနဲ့ရည်ရွယ်ချက်ရှိတာကိုမြင်ရတယ်ကိုသားညုံ။
ကျွန်တော်တော့ line တော့အတွင်းဉာဏ်ဆောင်စီတော့ဖတ်မှာပေါ့ခင်ဗျာအတွင်းဉာဏ်ဆောင်စီဆိုတာကဒီနေ့ချက်မှာလိုအပ်နေလို့ဖြစ်နေဘာလို့လဲဆိုတော့လိုအပ်တော့လိုအပ်ရှိရှိနေမှာလေအဲ့ဒီလိုအပ်ချက်တွေကိုချောက်ပြတဲ့အနေနဲ့ကြည့်နေတဲ့အတွက်အလိုဆောင်ရှိနေဖြစ်တယ်ပေါ့ခင်ဗျာ
တကယ်တော့ဒီ blogger 18နှစ်ပဲရှိသေးတာသိလား
ဒါဆိုရင်တော့ထူတာပေါ့ဗျများသောအဖြစ်ဒီရွယ်မျိုးကကိုယ့်ကိစ္စကလွဲလို့အပြင်ကိစ္စတွေရည်တည်ယူတိတ်လုတက်ကြတာမဟုတ်ဘူးလေ
သူကတော့ငငယ်လေးကဖတ်တဲ့စာရီချောင်းအခုလိုရေးပြတာလို့ပြောတာပဲ
အဲ့တော့ကျွန်တော်ငငယ်လေးကဖတ်လာတဲ့စာရီချောင်းကိုထင်ပါတယ်မောင်ငယ်လေးကပြန်ထပ်တဲ့စာရီအဖူစကားတွေပေါ့နော်ဟိုကဘာချော်တဲ့လူတွေပြောတဲ့စူစကားတွေဖတ်ကြည့်တယ်အဲ့ဒီရဲ့ဆက်တက်ပြီးဆောင်းမရဖတ်ကြည့်တယ်ဆောင်းမရကျတော့လူငယ်ပညာပေးဆောင်းမရတော့ဖတ်ကြည့်တယ်ပြီးတော့ဖတ်ကြည့်နေတယ်မှာကျွန်တော်လည်းစာရေးတင်တယ်ပေါ့ကိုတွင်းကြီးရဲ့အတွေ့ကိုပြန်ပေးခြင်းတယ်ပေးတဲ့အခါမှာလည်းကိုကြီးရဲ့ဆောင်းဖတ်တဲ့အခါမှာ message ကိုရောင်းခြင်းတယ်အဲ့ဒီစီမျိုးတစ်ခုကြောင့်ကျွန်တော်ဒီစာရေးတင်နေတာပါခင်ဗျာ
ရေးတဲ့အခါမှာပေါ့လေအမသတိထားမိသလောက်တော့တိတ်ရှိရှိဝေးဝေးမဟုတ်ဖဲနဲ့ကိုကရေးတဲ့အခါမှာဟိုထီထီမိမိနဲ့ပေါ့လေခတ်တူတူလေးတွေဖြစ်နေတဲ့အကြောင်းလေးတွေကိုထောက်ပြပြီးတော့ရေးပါတယ်အဲ့လိုရေးနိုင်မှုအတွက်ကကြတော့စာရေးတာဝါသနာပါလို့လားဘလို့အလေးချက်နဲ့ဒီလိုရေးနိုင်တာလဲဆိုတာပြောပြပေးပါဟု
တ်ငင်းလေးရစာရေးတာဝါသနာပါပါခင်ဗျာဘလို့လဲဆိုငင်းလေးရမစိုက်စားကုန်ဝင်ဝင်ပြန်ကြည့်တယ်စိုက်စားနေရတိုးတုံးနဲ့ရေးလို့ရှိရင်အမှတ်ပိုရရပေါ့အဲ့လိုရေးနေနဲ့ကိုကလို့စိုက်စားတော့အားတန်သွားနေချင်ပါလေအဲ့တော့ကျွန်တော်ရေးစာရေးတိုးတုံးနဲ့ဖြစ်သွားတယ်။နောက်ပြီးတော့လေကျွန်တော်ရေးစာဖတ်ပြီးတော့အချိန်မကုန်သေးခြင်းမူ၊ရေးဦးရေးလည်းမဖြစ်သေးခြင်းမူ၊ရေးစာကိုပိတ်နံပါတ်စစ်ကိုတဲလိုက်ကုန်ရရှိခြင်းနဲ့အားကြောင့်အဲ့လိုတိုးတုံးနဲ့ပဲဟို message ကိုရှိရှိရောက်သွားမှကျွန်တော်ရေးပါတယ်ခင်ဗျာ
။သူရေးတဲ့အကြောင်းနေရာတချို့သူတွေအတွက်ကတော့ဒါအဖြစ်ရောဖြစ်စင်ပဲပေါ့နော်။တိတ်ပြီးတော့အရေးမကြီးဘူးလို့ထင်ကောင်းထင်နိုင်တဲ့အကြောင်းတွေပါ။ဒါပေမဲ့သူကတော့အဲ့လိုအသေးမွှားလေးတွေကိုပဲအရေးတည်ယူလုပ်တဲ့နယ်ဆိုတာမျိုးထောက်ပြချင်တာတဲ့။
ကြည့်ပြင်လာတဲ့ပောင်းဝင်ရင်လည်းဆိုင်မယ်ထင်တယ်ဗျ။
ဟုတ်ပါတယ်ကိုကြည့်ပြင်လာတဲ့ပောင်းဝင်ရင်လည်းဆိုင်မယ်ထင်ပါတယ်။အဲ့လိုလေဆိုတော့ကျွန်တော်ဒွိညာကအတိတ်လေးကနေကြီးဖြစ်သွားနိုင်တယ်လေ။အားကြောင့်မလို့ဒီအတိတ်လေးတွေကိုပဲပြောရင်းနဲ့ကြီးတယ်ဖြစ်သွားလို့ပေါ့ပညာပေးတဲ့ပုံစံမျိုးနဲ့ရှင်းတာပါခင်ဗျာ။ကျွန်တော်ရေးစာရည်ကလူငယ်လူပဲညွှန်ပါတယ်ခင်ဗျာဟိုဒီလိုဆက်ပွိုင်းနဲ့တက်ရွယ်နဲ့ကျွန်တော်ရင်းနေရဲဆိုတာကလူငယ်လူငယ်တယောက်အနေနဲ့ပိုးရည်နေလို့ဖြစ်နေတယ်ဘာလို့လဲဆိုတော့လူငယ်တယောက်ကနောက်တစ်ချိန်မှာလူရှိတဲ့ဖြစ်လာမှာလေလူရှိတဲ့လာမှာဆိုတော့လူငယ်တယောက်အနေနဲ့ရေးတာကလူငယ်လူပိုးပညာပေးရရမယ်လို့ဖြစ်နေဟိုလူရှိတယောက်ပြောတာကသုံးမတဲ့ပုံစံမျိုးနဲ့ပေါ်သွားမယ်လူငယ်တယောက်သုံးမလို့ရှိရင်တိတ်ပြီးနားခံကြရတာမဟုတ်ဘူးလေလူငယ်တယောက်ရေးတာကလူငယ်တယောက်ကိုပြန်ပြီးအချင်းချင်းပေးတဲ့ပုံစံမျိုးနဲ့ရေးထားတာဆိုတော့အကောင်းတယ်လို့ထင်ကြပါတယ်ခင်ဗျာ
ကိုကဒီလိုမျိုး blog post တွေကိုဘယ်အကြောင်းအရာတော့ဖြစ်ငါဖြစ်ရေးတော့မယ်ဘယ်အကြောင်းအရာတော့ဖြစ်ရေးသင့်တယ်ဆိုတာမျိုးဘယ်လိုမျိုးရွေးပြီးတော့စဉ်းစားပြီးရေးပါလဲ
ဒီမှာ post ကိုတင်တဲ့အခါမှာ message ကိုဒီလာထားပါလေဘာလို့လဲဆိုတော့ကျွန်တော်ရေးတဲ့စာရင်းလည်းလူငယ်ပညာပေးနေကြီးပဲဆိုတော့အရင်ဆုံးစဉ်းစားမိတာက message တစ်ခုပဲအဲ့ဒီ message ကနေ post ကိုချင်းပြီးဖြစ်ပါလေခင်ဗျာကိုမျိုးလုံးထဲမှာနေလာတဲ့အရာကိုပေါ့နော်အဲ့တော့ခုလဲမနေပြီဆိုလို့ရှိရင်အဲ့ဒီလဲမတာလေးကိုဖြည့်ဖြည့်ချင်းနဲ့ဒီနေ့အဲ့ဒီ page ပေါ်လာပြီးတော့ကျွန်တော်ရေးပစ်တယ်ဘာလို့ပေါင်းခြင်းအဲ့ဒီကနေ့တပ်ပေါင်းနေတဲ့လွယ်မားနေမယ်ဆိုလို့ရှိရင်မားနေလို့ထင်ပါရဲ့လို့တုံ့ပြန်မိပါရဲ့ညာဒါကြောင့်မလည်းဆိုလို့ရှိရင်မလိုဘူးလေလိုတဲ့အရာတွေလိုတယ်လို့လုပ်နေတာဆိုတော့မားရုံနဲ့မားရုံနဲ့ခါမှာအဲ့ဒီအမောက်ကျင်းပြင်းနေတယ်ဒီနောက်မှာအဲ့ဒီဆိုင်ရှိတာပါခင်ဗျာကျွန်တော်ရေးရလူရှိကားပေါ့နော်အမေလည်းဆိုအဖေပေးပြမလိုဘူးပေါ့လိုတော်မှသူကဖျက်ပြီးခိုင်းတယ်ဖျက်ပြီးခိုင်းတော့မားရုံကစားမိတဲ့ကြောင့်ရှင်းမိတာပါခင်ဗျာ
လူမှုပတ်ဝန်းကျင်ဆိုတာကတော့တခုမဟုတ်တခုလွဲနေမှားနေတာတွေမြင်နေရမှာပဲဆိုတော့ရေးစရာတွေကတော်တော်များနေမှာပဲဗျ။အ
ဲ့ဒါကိုလည်းမေးပြတယ်လေ။တွေ့နေမြင်နေတာတွေကရေးပြမှဖြစ်တော့မယ်ဆိုတဲ့အခြေအနေမျိုးတွေများနေလို့လားလို
့။ဟုတ်ပါတယ်ခင်ဗျာ။ဟိုနေရာတိုင်းမှာတော့လိုအပ်ချက်တွေရှိနေပါမယ်လေ။အဲ့ဒီလိုအပ်ချက်တွေကိုရေးပြထောက်ပြမှနေရာပြင်နိုင်မယ်။ပြင်နိုင်တဲ့အဲ့ဒီစီစဉ်နေစိတ်လေးတခုကြောင့်စ ဆိုင်ရင်းနေပါမယ်အခုတော့ကျွန်တော်တွေ့ကြုံနေကြည့်ပါမယ်ကျွန်တော်ရဲ့တွေ့ကြုံနေကြည့်ဦးမှာဒီတိကျတဲ့ခုကနေပေါ့နော်ကိုပါကိုပြန်ပေးနိုင်မယ်ပေါ့ဒီကတိကောမားရည်ရဲ့ခြင်းနဲ့ပေါ့ကျွန်တော်တော့အမှားပဲကြလဲတွေ့ရပေါ့နော်အမှားရည်ရဲ့ခြင်းနဲ့ကိစ္စအမှားဒီလိုလဲကျွန်တော်ပြောရမယ်လို့ကျွန်တော်ယူဆထားရတဲ့အကြောင်းဟိုလူတရားကိုနော်ဆုံးမတာတဲ့ပေါ့နော်အဲ့လိုအကြံပေးတာကပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ထင်တယ်ဟုတ်လဲဆိုတော့အကြံပေးတဲ့အခါမှာသူကကောင်းတဲ့ဘက်ကိုပဲရောက်တယ်လေ
ဘလော့ဂါຫນွေလာဖြစ်ပါတယ်ရှင်သူရေးထားတဲ့အကြောင်းတွေကိုဖတ်ချင်တယ်ဆိုရင်တော့ hnwela.blogspot.com မှာဖတ်နိုင်ပါတယ်သူဘလော့ဂ်စာလုံးပေါင်းပြပါမယ် nwela-la.blogspot.com hnwela.blogspot.com ဖြစ်ပါတယ
်အများနဲ့သက်ဆိုင်တဲ့အကြောင်းတွေလူအများစိတ်ဝင်စားမယ့်အကြောင်းတွေကိုရေးနေတဲ့ blog မျိုးတွေတွေ့လို့ပြောပြချင်တယ်ဆိုရင်ကျွန်တော်တို့ကလည်းသိချင်ပါတယ်ခင်ဗျာ
bamis@voanews.com စီကိုဘလော့ဂါလို့ကောင်းစင်တက်ပြီးတော့ပြောပြလို့ရပါတယ်။ဒီနေ့ခွေနေညနေနဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းဝေဖန်အကြံပေးစီခြင်းပါတယ်ရှင်။